ဆရာကြီးဒီလိုပါရှင်ရခိုင်ပြည်နယ်မောင်တော်ဒေသပြန်လည်ထူထောင်ရေးအတွက်ပေါ့နော်အဖွဲ့အစည်းတီးတီးကဒါလှူဒန်းကြတဲ့အထဲမှာပေါ့နော်အလှငွေတွေဘလောက်လောက်များဟိုပြည်နယ်အစိုးရအဖွဲ့ဘက်ကလက်ခံရရှိရဲ့အနေအထားတွေများရှိနေလဲလို့ပါရှင
်ဟိုသိပေါင်း6000လောက်တော့ရပါတယ်ဒီဥစ္စာတွေကိုကျွန်တော်တို့ကဒီပြည်အောင်စုစီမံကိန်းပေါ့ Union Enterprise ဆိုရယ်ခုနပြောတဲ့ဒီအဲကောင်းစီအောက်မှာပဲအကုန်လုံးဝင်သွားမယ်ခင်ဗျာ။ဘောနော် UHRD ပေါ့ UHRD ကောင်းတဲ့စီမံကိန်းအောက်မှာပဲအကုန်လုံးဒီဥစ္စာတွေဝင်သွားပါမယ်။သိန်း6000ဆိုတော့ရခိုင်ပြည်နယ်ထဲမှာရှိတဲ့တိုင်းရင်းသားလုပ်ငန်းရှင်တွေရခိုင်ပြည်နယ်မှာလုပ်နေတဲ့လုပ်နေတဲ့လုပ်ငန်းရှင်တွေကိုဒါကျွန်တော်အလှူခံလိုက်တာလှူခံတာအသိန်း6000ရတာဒီဥစ္စာ။
စင်နာရှင်တွေအပြင်ဒါတိုင်းနဲ့ပြည်နယ်အသီးသီးရနော်အစိုးရအဖွဲ့တွေကဦးစီးပြီးတော့လေဒီရခိုင်ပြည်နယ်အစိုးရအဖွဲ့ကိုလှူဒန်းမှုတွေဆောင်ရွက်နေရဆိုတာမျိုးတွေလည်းဟိုသိရပါတယ်ရှင်။ဟိုဒီအပိုင်းတွေရောဆရာဘယ်လိုများရှိနေလဲလို့ပါရှင်
။ဘကိုးရောက်ပြီးအရာပြီးရောက်ပြီးကိစ္စနဲ့တာကြီးပါတယ်နင်းလိုက်ဟုတ်တယ်။ဟိုတိုင်းဒေသကြီးတွေကလှူတဲ့ဥစ္စာတွေကတော့သူတို့ကပုတ်ပြန့်လှူတာပေါ့။ဟိုတနင်္လာရီတိုင်းဆိုလို့ရှိရင်ခုံနိုင်ရွာမှာခုနကပြောစာသင်ကျောင်းတစ်ကျောင်းလှူတယ်။ရန်ကုန်တိုင်းဆိုလို့ရှိရင်အိမ်64လုံးစောက်ပြီးတယ်။ပဲခူးတိုင်းဆိုရင်အိမ်64လုံးစောက်ပြီးတယ်။စသဖြင့်ပေါ့နော်။သူရွာလိုက်ရွာလိုက်။ပုတ်ပြက်တာဝန်ယူသွားတာပါဒီဥစ္စာတော့။နော်ငွေမဟုတ်ဘူးပေါ့နော်။အင်ကိုင်းပေါ့။ AR တိုင်းကကျွန်တော်တို့အိမ်နေလှူပါတယ်။အိမ်စောက်တာလှူပါတယ်။ကြေးရွာမှာအိမ်နေကျွန်တော်အရေးထွက်တော့တည်ရမှတ်မိ။ဒီစက်နှလုံးလား50လုံးမှလှူပါတယ်။ဒီ3နာကွာဆုံးဆိုတဲ့ကြေးရွာမှာသူအဲကြေးရွာလေးကိုသူစောက်တာဝန်ယူစောက်ပြီးပါ။အလူငွေတွေတော့ခုနကပြောလို့ကျွန်တော်တို့ရှိမှာကွန်ပျူတာနဲ့ဒါလက်ခံပြီးတော့ဒီဥစ္စာကိုဒီပြည်အောင်စုစီမံကိန်းနဲ့မှာကျွန်တော်တို့အဲ့ဒီမှာပဲထည့်ပြီးတော့သုံးဆွဲသွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဒါဒေါန်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စီမံကိန်းပေါ့နော်ဆရာ
။မှန်ပါတယ်
။ဟုတ်ကဲ့ဟိုဒီအပိုင်းအတွင်းရောဒီဘယ်တိုင်းနဲ့ပြည်နယ်တွေရပေါ့နော်အစိုးရအဖွဲ့တွေလာရောက်လှူဒန်းမှုတွေလှုပ်ဆောင်မှုဟိုအကြောင်းကြားထားတာမျိုးရောရှိပါသလဲရှင်
။အဲရှိပါတယ်။ဟိုကရင်ပြည်နယ်ဦးကြီးချုပ်လာဖို့ရှိပါတယ်။သခိုင်းတိုင်းဒေသကြီးစိုးရဖို့ရဦးကြီးချုပ်နဲ့အဖွဲ့လာဖို့ရှိပါတယ်။လာပြီးတော့သူတို့လည်းလူဝင်နေရာတိသွားရောက်ပြီးတော့ပြည်စုဘက်တွေပဲရိုက်ပြီးတော့အဲ့တော့ဆီမံကိန်းရတာဖြစ်ပါ
စီမံကိန်းတစ်ခုလုံးကိုဆောင်ရွက်တဲ့အခါမျိုးမှာတက်ဆိုင်ရာလှူဒန်းတဲ့တိုင်းနဲ့ပြည်နယ်အစိုးရအဖွဲ့တွေကပဲကြီးကြပ်ပြီးတော့ဆောင်ရွက်တဲ့သဘောလို့ပြောနိုင်မလားဆရာ
။အမှန်ပါလေမှန်ပါလေသူကသူခေါ်လာတယ်ဥမာသူပြည်နယ်ထဲမှာရှိတဲ့အင်ဂျင်နီယာမှူးကြီးတို့ပါလို့ဥမာရန်ကုန်ထဲဆိုရင်လမ်းမဆက်သူဝင်ကြီးပေါ့ဒေါ်မီလာကျော်ကိုယ်တိုင်ပါတယ်သူကလည်းကြီးကြပ်ပြီးတော့သူကသူစောက်တာပေါ့နော်သူတာဝန်ယူတာပေါ့ဒီဘက်ပဲပြည်နယ်တိုင်းစီးစီးအားလုံးကတော့သူ့မှုနဲ့သူပဲလှုပ်ကြတာပေါ့
ဆရာတို့ဒီအစိုးရအဖွဲ့အနေနဲ့ရောပြန်လည်ထူထောင်ရေးအတွက်ပေါ့နော်တခြားတိုင်းနဲ့ပြည်နယ်တွေဘက်ကကိုကြီးတွေဘလို့အပိုင်းတွေများလိုအပ်နေတာများရှိနိုင်မလဲဆရာ
ဒီတိုင်းပြည်နယ်ခုနကပြောလို့ဒီပြည်နယ်ထူထောင်ရေးတည်ဆောက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုအများကြီးလိုအပ်နေပါသေးတယ်ဟိုလူသားချင်းစာနာထောက်ထားတဲ့အကူကြီးနောက်ကကျွန်တော်တို့ပြည်နယ်ထူထောင်ရေးကိစ္စကြီးနောက်ကဒီအလုံးပေါ့ဒီမှာလမ်းကြီးအများကြီးလိုပါသေးအဲ့တော့အစိုးရဘက်ကလုပ်တာရှိသလိုတချို့ကပြတော့လေဒီလုပ်ငန်းချိန်ရင်းကူအောင်ပြီးတော့ဆန်ရတဲ့ဥစ္စာနဲ့လုပ်တာကြီးထုတ်တာကြီးရှိပါတယ်အဓိကအဖြစ်တော့ဒီ infrastructure စာကဏ္ဍမှာတို့ကအများကြီးထပ်ပြီးတော့လိုအပ်ပါတယ်အဓိကတော့လမ်းပေါ့နော်လမ်းတွေအများကြီးကောင်းအောင်လုပ်ဖို့လိုတယ်နောက်ဆက်စပ်မှုတွေရအောင်လုပ်ဖို့လိုတယ်အဓိကတော့ဒီဥစ္စာတွေကအဓိကထပ်လိုပါတယ်နောက်ကပြောင်းလဲနေရာချထားရေးအတွက်ကျွန်တော်အိမ်တွေပြန်လျှောက်ပေးဖို့လိုအပ်ပါတယ်အခုကအိမ်တွေကမရှိတော့ဘူးအိမ်တွေကမိလောင်သွားဖြစ်တဲ့အတွက်ဒီကအိမ်တွေအားလုံးကပြန်လဲပြန်လျှောက်ပေးဖို့လိုအပ်ပါ
တယ်ကြည်ကလို့အချိန်ပေးဖြည့်ပေးရ RF ရဲ့ကျေးဇူးတင်ပါတယ်ရှင်